ကျဆက်ပြည်သူရဲဘော်အဖွဲ့ကစစ်ကောင်စီနဲ့နှိစက်သူတအူးကိုတနက်နဲ့ပစ်ခတ်ခဲ့တာကြောင့်အဲ့ဒီလူတေဆုံးသွားခဲ့ပါတယ်။ဒါအပြင်မကွေးတိုင်းဂန်းကော်မြို့နယ်ဘက်ကကျေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးအဖွဲ့တွေပစ်ခတ်သွားတယ်ဖြစ်နေပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။စကိုင်းတိုင်းဒဆယ်မြို့မှာဇွန်လ2ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီကခန့်ထားတဲ့ပေါ်ဦးရက်ကွက်ကအုပ်ချုပ်ရေးမှုကိုတနက်နဲ့ပစ်ခတ်ခဲ့လို့ရက်ကွက်အုပ်ချုပ်ရေးမှုဦးရဲထွန်းမှာတေဆုံးသွားတယ်လို့သိရပါဗျ။မနေ့ကအခြေအနေနဲ့ပတ်သက်လို့ဒဇယ်မြို့ကန်တို့ကအခုလိုပြောပါတယ
်။ဩမနေ့ကအခြေမနေ့ကတော့ဖြစ်တာတော့ခုနကကြီးကြောကြောပါဗျ။အဲဖြစ်တာကတော့သူ20ရေတိုင်းကအပြန်သူ့အိမ်ရှင်သားမှာလို့ပြောလို့ရပါတယ်ဗျ။တနက်ကပြစ်တာ၄ချက်ပြစ်ခံရတာဗျ။၄ချက်ပြစ်ခံတာ3ချက်ကထိတယ်ဗျ။ကျွန်တော်တို့ကြီကွန်တွေ့တဲ့အတွက်တော့ကြီကွန်ပစ္စတိုလို့ယူဆလို့ရတယ်ဗျ။လက်မောင်းတစ်ချက်ထိတယ်။ရင်ညွန့်တစ်ချက်ထိတယ်။အခုတစ်ချက်ဒီရေဥသိစေလက်ထက်တုန်းကလည်းရာကြီးဥက္ကရာလုတ်ခဲ့ဘူးလေ။ကောင်းဆောင်စုကြီးလက်ထက်ရောက်တော့ရာကြီးဥက္ကရာနားပြီးတော့လက်ရှိဒီစစ်စိုးရလက်ထက်ရောက်တော့လည်းလက်ရှိရာကြီးဥက္ကရာတောင်းကိုထမ်းဆောင်နေရ
။မေလ29ရက်နေ့ကဒဇယ်မြို့အနီးကကပောင်းကြကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေပြုလုပ်ခဲ့တာရှိခဲ့ပြီးတော့အဲ့ဒီရှာဖွေမှုအပေါ်မှာအခုတနက်နဲ့ပြစ်ခတ်ခဲ့ရတဲ့ဥယျာထွန်းမှာတရင်ပေးခဲ့တာဖြစ်တယ်လို့ဒေသခံတွေကယုံကြည်နေကြပါတယ်။ဥယျာထွန်းကိုတနက်နဲ့ပြစ်ခတ်သူတွေဟာဒဇယ်ပြည်သူရဲဘော်အဖွဲ့ဖြစ်ပြီးအခြားရက်ကြီးဥက္ကဋ္ဌတွေအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းပြီးပြည်သူတွေကိုဒုက္ခပေးမယ်ဆိုရင်အခုလိုဖြစ်ရက်တွေဖြစ်လာနိုင်တယ်လို့ဒဇယ်ပြည်သူရဲဘော်အဖွဲ့ကသူတို့ရဲ့လူမှုကွန်ရက်ဆံမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်မကွေးတိုင်းကန်းကောင်မြို့နယ်ဘက်ကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပါတယ်
။အာမြောက်ကုန်းရမြောက်ကုန်းရပြမြင်းသားမြောက်ကုန်းရ။အဲ့တော့ဘလို့မျိုးဖြစ်တာလဲဆိုတော့ကြွားထဲဝင်မှမှဆိုလို့လူငယ်တွေအားရဲစောင့်နေတယ်ဒီဒီအဖွဲ့တွေစောင့်နေရနေမှာသူစောင့်မှန်းသိတော့လက်နေကြည့်နေထူတော့တယ်။သူတို့ကဟိုဓာရီကနေခေါ်ရရဒလန်နေရနေပို့။ဟိုဒလန်နေလက်လက်တွေပါရရှိတယ်အဲ့လိုမျိုးအဖွဲ့သီးတွေရှိတယ်ဆိုပြီးမှခေါ်တာနေမှအဲ့လိုလာပြီးမှရှာပါဘူး။ရှာတာပါမစားခင်မှာရွာလေးစောင့်မှန်းကြည့်တော့သူကတော့ဘော်တွေမှာတောင်နေကြီးရဲ့တောင်ဘော်တွေကိုလှိုင်းမထူတော့ဘော်တင်းကြည့
်ပြီးခဲ့တဲ့မေ28ရက်ကလည်းကန်းကောင်မြို့နယ်ရဲလနှန်းခါကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်အရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့ရရှိခဲ့တယ်လို့နေအိမ်တွေကိုလည်းမီးရှို့သွားပြီးဒေသခံရွာသား3ဦးတေဆုံးခဲ့သေးတယ်လို့စစ်ကောင်စီတပ်တွေလာရောက်ရှာဖွေတာကြောင့်ကျေးရွာအတွင်းနေထိုင်သူတွေဟာနီးစက်ရကြေးရွာတောတောင်တွေထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါဗျာခင်ဗျာ